မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမေရိကန်ကနေမြန်မာနိုင်ငံကိုတွားရောက်လေပတ်သူခီးသွားဥယေနှဲပါလာတယ်လို့ခီးသွားအကျိုးဆောင်ကုမ္ပဏီတချို့နဲ့ပုံမှန်ခီးသွားနေကြသူတွေကပြောဆိုပါတယ်နိုင်ငံတကာခီးသွားတွေကွာရန်တင်းဝင်စရာမလိုပဲမြန်မာနိုင်ငံကိုလာရောက်လေပတ်နိုင်ပြီလို့စစ်ကောင်စီကကြေညာထားပေမဲ့လုံခြုံရေးစိုးရိမ်မှုတွေကြောင့်မတွားလို့ကြဘူးလို့ပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံသား passport ကန်ဆောင်ထားသူတွေအပါအဝင်နိုင်ငံသားခီးသွားတွေအနေနဲ့ဟိုအရင်လိုရန်ကုန်လေးစိတ်ရောက်တဲ့အခါ quarantine ဝင်စရာမလိုတော့ဘူးဆိုပေမဲ့ covid ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူဖြစ်ရမယ်အပြင်မြန်မာနိုင်ငံကိုဝင်ရောက်ခင်82နာရီအလိုမှာ covid မရှိကြောင်းစစ်ဆေးထားတဲ့ဓာတ်ခွဲအဖြစ်ပြရမှာဖြစ်တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနက AP လာတဲ့သတင်းထုတ်ပြန်ထားပါတယ်နိုင်ငံတကာခီးသွားတွေအနေနဲ့မေလ1ရက်နေ့ကစပြီးပုံမှန်လေကြောင်းလိုင်းနေနဲ့မြန်မာနိုင်ငံတည်းဝင်ရောက်လာနိုင်ပြီလို့ကြေညာထားပေမဲ့အမေရိကန်နိုင်ငံကနေမြန်မာနိုင်ငံကိုတွားရောက်လည်ပတ်မဲ့အမေရိကန်တွေရောမြန်မာတွေပါခီးသွားဥယျာဉ်တည်တည်တသာကြာဆင်းနေတယ်လို့ဗာဂျီးနီးယားပြည်နယ်ကလေရင်လက်မှတ်အကျိုးဆောင်ကုမ္ပဏီတာဝန်ခံဒေါ်မေမေတန်းကရှင်းပြပါဗျာ။
သူတို့ဧပြီလတော့ငါဖွင့်လိုက်ပါပြီဝင်လို့ရပါပြီလို့ပြောတဲ့အချိန်ကစပြီးတော့ flight တွေရန်ကုန် flight ဆိုပြီးတွားပေမဲ့ရန်ကုန်ကိုဒါရိုက်မဝင်ဘူးရှင်။အဲတွားတဲ့လူကလည်းမရှိဘူးပေါ့နော်။အဲအရန်ကုန်နေတဲ့အရင်အချိန်နေတဲ့ဆိုင်။အဲအဲ့ဒီ flight တွေကအဲ့လိုမဝင်မင်းနေရဲ့ဘယ်လိုသွားလဲလို့ဆိုတော့အာတကယ်လို့ကာတာနဲ့သွားမယ်ဆိုရင် Washington, Doha, Bangkok Bangkok ကနေပြီးတော့ကာတာဝန်တာမဟုတ်ဖယ်နဲ့ MAI နဲ့ပဲချိန်ပါတယ်အဲ့လိုမျိုး။အဲ့လိုအစီအစဉ်နေနေပဲသွားတာတွေ့တယ်။သွားတဲ့လူကလည်းတတော်ကိုနည်းပါတယ်ရှင်။ American လူမျိုးတွေလည်းမသွားပါဘူးရှင်။မြန်မာနယ်ပယ်တွေလည်းမသွားပါဘူးရှင
်မြန်မာနိုင်ငံဟာလက်တလုံးအခြေအနေမှာခီးသွားဖို့မတင်သေးဘူးလို့လုံခြုံရေးကိုအကြောင်းပြပြီးအမေရိကန်အစိုးရကသူ့နိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းမိသားစုအရေးပေါ်အခြေအနေရှိလာသူတချို့တလေလောက်သာမြန်မာနိုင်ငံကိုပြန်နေတာတွေ့ရပါတယ်နှစ်စဉ်ပုံမှန်မြန်မာနိုင်ငံကိုပြန်လည်လည်ပတ်လေးရှိတဲ့နယူးယောက်မြို့ကမြန်မာ passport ကန်ဆောင်ထားသူဦးမောင်သွင်းကတော့ဆရာနာသိမ်းထားတဲ့မြန်မာနိုင်ငံကိုမပြောင်းခြင်းနဲ့သူ့ရဲ့စိုးရိမ်မှုကိုပြောပြပါရစေ
။ကျွန်တော်တို့ခါတိုင်းဆိုလို့ရှိရင်ဒီတိုင်းပုံမှန်ပြန်ကြတယ်လေ။ဒီနေ့ကတော့အခုပုံမှန်ပြန်သွားလို့ရှိရင်ကိုယ့်ရဲ့ right ကသုံးဆုံးမယ်ဆိုတော့ခံစားရတယ်လေ။သွားလာလို့ရှိရင်လိုးလက်လက်မရှိဘူးပေါ့နော်။ Now လိုးလက်လက်ပြောဆိုနိုင်ခွင့်မရှိတာ။အရင်ခက်ကလိုမျိုးကိုယ်ဘေးကလာနာဆောင်မယ်ကိုယ်ဘယ်သူလာဆွဲမလဲ။ Now ရောက်တာနဲ့အဲ့စင်းတန်ရမှာ။ Now ပြီးလို့ရှိရင်လည်းကျွန်တော်တို့တွေပုံမှန် passport ဆိုလို့ရှိရင်သူကဟိုနိုင်ငံခြားကိုအဲ့တဲ့အနေနဲ့သွားမှလားအလုပ်သွားလို့မှလားကျွန်တော်တို့တိုင်းပြည်ကိုနေထားတော့အာဖဂန်နစ္စတန်တို့လိုမျိုးဘယ်နာမှာပုံပေါင်းမလဲဘယ်နာမှာအမှုကျန်းစည်းခံရမလဲတရားဥပဒေမရှိတော့ဘူးပေါ့နော်အဲ့လိုစိုးရိမ်စိတ်နေတဲ့ပေါ့လေကျွန်တော်ပြင်မဟုတ်ပါဘူးကျွန်တော်ဟိုမိတ်ဆွေတော်တော်များများလဲဘာမှပြင်မပြန်ဖြစ်ကြတော့ဘူ
းမြန်မာနိုင်ငံမှာတိုင်းရင်းသားရေးရာကိစ္စတွေကိုတွားရောက်လေးလာသုတေသနလုပ်လေးရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ကဒေါက်တာဆိုင်းထွေးမောင်ကတော့ဥပဒေစိုးမိုးမှုအားနည်းနေတဲ့မြန်မာနိုင်ငံကိုဝင်ထွက်သွားလာသူနှဲပါနေအောင်ပဲလို့သုံးသပ်ပါတယ်။
ပမာပြည်ကိုပြန်ဖို့အလဲသွားတာပဲဖြစ်စေခုချင်းနေမှာတော့မသွားကြတော့ဘူးသွားဖို့လည်းမသင့်ဘူးလို့ကျွန်တော်မြင်တယ်။ဒါပြလို့ဆိုတော့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာလုံးဝမရှိဘူးဖြစ်နေတယ်။တရားဥပဒေမဲ့စစ်ဆေးတာဥပဒေမဲ့ဖမ်းချုပ်တာတွေကများနေတယ်ဒါကြောင့်မလို့လုံခြုံရေးမရှိတရားဥပဒေစိုးမိုးရေးမရှိတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံခြားကနေမြန်မာပြည်မပြန်ကြတော့ဘူးလို့ကျွန်တော်အဲ့လိုမြင်တယ်ဗ
ျ။ယူကရိန်းမှာစစ်ပွဲတွေဖြစ်လာပြီးနောက်ပိုင်းလောင်စာဆီဈေးနှုန်းတွေမြင့်မားလာသလိုလင်းရင်လက်မှတ်ဈေးတွေလည်းမြင့်တက်လာတာပါ။အခုအချိန်မှာမြန်မာပြည်ပြန်မယ်ဆိုရင်လင်းရင်လက်မှတ်ခကဒေါ်လာ2000နဲ့အထက်မှာရှိပြီးထိုင်းနိုင်ငံအထိသွားမယ်ဆိုရင်ဒေါ်လာ1200ဝန်းကျင်မှာရှိတယ်လို့လင်းရင်လက်မှတ်ရောင်းဌာနကပြောပါတယ်အမေရိကန်နဲ့ထိုင်းနိုင်ငံအကြားအသွားပြန်ခီးကိုဒေါ်လာ900 800ရှိခဲ့ရာကဈေးတက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ